တချင်ပြည်နယ်ဖားကန်မြို့နယ်ကကြောက်စင်းတွင်းမှာမြေပြိုကျတာကြောင့်တေဆုံးပျောက်ဆုံးသူတွေကိုဒီကနေ့အထိဆက်လက်ရှာဖွေနေဆဲဖြစ်ပြီးထိခိုက်တေဆုံးသူတွေရဲ့မိသားစုတွေကိုထောက်ပံ့ဖို့အတွက်လူငွေထည့်ဝင်နေတာအခုဆိုရင်ကျပ်ငွေ 36,000 လောက်ရရှိထားတဲ့တရင်ကိုတင်ပြမှာဖြစ်ပါတယ်ကျွန်တော်မိုးစော်ပါဒီလ2ရက်နေ့ကဖားကန်မြို့နယ်ဝေခါရွာကကြောက်စင်းလုတ်ွက်ဟောင်းနေရာမှာမြေပြိုတာကြောင့်လူ190ကျော်တေဆုံးပြီး50ကျော်ထိခိုက်ဒဏ်ရာရခဲ့တာပါမြေပြိုပြီး၄ရက်မြောက်နေ့မှာတည်ဆုံးသူရုပ်အလောင်းထပ်မံတွေ့ရှိတာမရှိပေမဲ့ဒီကနေ့၅ရက်မြောက်နေ့အထိသက်ဆိုင်ရာတာဝန်ရှိသူတွေကဆက်လက်ရှာဖွေနေဆဲရှိကြောင်းဖားကန်မြို့နယ်အုပ်ချုပ်ရေးမှူးဦးညံလင်းအောင်က VOA ကိုပြောပါတယ
်။အဝေးလိုက်လုပ်ငန်းတွေကအခုကျွန်တော်တို့ဒီရှာဖွေကယ်ဆယ်ရေးအဖွဲ့အစည်းနဲ့ကျွန်တော်တို့အုပ်ချုပ်ရေးရကြီးအုပ်ချုပ်ရေးအဖွဲ့အစည်းနဲ့ဒီမြန်မာနိုင်ငံပြည်ထောင်စုအဖွဲ့ကိုကျွန်တော်တို့ဝေးပြန်တဲ့အခါမှာတော့ဒါဟိုဘာလို့ပြောမလဲသူတို့စောင့်ကြည့်နေတယ်ပေါ့နော်။ဆောက်ကြည့်နေပြီးတော့ဒီရဲ့ပုံမှန်အခြေအနေပုံမှန်ကိုတီးပြီးတော့ဆက်လက်ဆောင်ရွက်မလို့ဒါသိရပါလားဗျ။ဟုတ
်အခြေအနေဆောက်ကြည့်နေပြီးပေါ်လာတာရှိရင်ဆက်လက်ဆောင်ရွက်ဖို့ရှိသလိုဒေတာတွင်းမှာလည်းဘိုးအဆက်မပြတ်ရွာနေတာကြောင့်ရှာဖွေသူတွေအတွက်ပါအန္တရာယ်ရှိနေတာဖြစ်ပါတယ်။မြေပြိုတာကြောင့်လူရန်နဲ့ချီပြီးတည်ဆုံးခဲ့တဲ့နောက်အစိုးရကြံ့မရောနဲ့ကြောင်းမြတ်လုပ်ငန်းရှင်တွေကုမ္ပဏီတွေအပါအဝင်ကချင်လွတ်လပ်ရေးအဖွဲ့ KIO ကလည်းတေဆုံးသူတွေရဲ့မိသားစုနဲ့ထိခိုက်ဒဏ်ရာရသူတွေအတွက်အလှူငွေတွေပေးအပ်လှူဒန်းခဲ့ပါတယ်။လောလောဆယ်အလှူငွေစုစုပေါင်း 7,600 လောက်ရရှိထားကြောင်းလည်းဥညံလင်းအောင်ကဆက်ပြောပါတယ်
။လှူဒန်းတဲ့ငွေကကျွန်တော်တို့ဒီမှာစည်ရင်းရရှိတာကဒီနေ့မနေ့လှူခဲ့ဟာလေးရောပေါ့နော်။အားလုံးပေါင်းကျွန်တော်တို့ 6,000 ဒီပါလောက်ရောက်ပါပြီခင်ဗျ။ကျွန်တော်ပြောနိုင်တာကဒီအလှူငွေ 6,000 ဒီပါခန့်ရနိုင်ပြီဆိုတဲ့ဟာဒါစည်ရင်းရှိ။တချို့တွေကလည်းဟိုဘောကျွန်တော်တို့ရဲ့ဒီဝေသားကျွန်တော်လက်ထက်မြောက်သေးရည်လည်းရှိတယ
်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချတာရေးဝန်ကြီးဌာနကဒဏ်ရာရသူ54ဦးအတွက်တဦးကိုကြက်ငွေ2သိန်း၊တည်ဆုံးသူ182ဦးအတွက်တဦးကို5သိန်းစီနဲ့စုစုပေါင်းထောက်ပံ့ငွေ968သိန်းနဲ့ကိုယ်တိုင်တွေ့ဆုံခဲ့တဲ့ဒဏ်ရာရသူ34ဦးတည်ဆုံးသူများရဲ့ကြံရည်သူမိသားစု16စုကိုအားပေးထောက်ပံ့ပေးခဲ့ကြောင်းပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမိသားတပ်ဖွဲ့ကထုတ်ပြန်တဲ့စာရင်းအရတည်ဆုံးသူ184ဦးဒဏ်ရာရသူ54ဦးရှိပြီးဖားကန်မြို့နယ်အုပ်ချုပ်ရေးမှူးရုံးစည်းင်းမှာတော့တည်ဆုံးသူ182ဦးဒဏ်ရာရသူ48ဦးနဲ့ပျောက်ဆုံးသူ19ဦးရှိနေပါတယ်။တေဆုံးထိခိုက်နဲ့ပျောက်ဆုံးသူစီးရင်ကိုစီစစ်နေကြောင်းလဲလူစီးရင်စီစီရေးအတွက်တာဝန်ယူဆောင်ရွက်နေတဲ့ဒုတိယမျိုးနယ်အုပ်ချုပ်ရေးမှူးဥဖုံဂရိန်ကပြောပါတယ
်ကျွန်တော်တို့လူနာမည်စင်းကိုစီစစ်နေလို့ရှိပါသေးတယ်အခုလည်းအဲ့ဒီကိစ္စနဲ့ကျွန်တော်ရောသွားမှာပ
ါဒီလိုစီစစ်ပြီးထောက်ပံ့ငွေပေးအပ်တဲ့စီးရင်တွေကိုလည်းဖားကန်မျိုးနယ်အုပ်ချုပ်ရေးမှူးရုံးကထုတ်ပြန်သွားဖို့ရှိနေပါတယ်ဖားကန်မြို့နယ်ဝေခါမှော်မှာမြေပြိုတာကြောင့်လူရန်နဲ့ချီတေဆုံးခဲ့ပေမဲ့ဒီကနေ့အထိလည်းတခြားကြောက်စိမော်တွေမှာရေမစေးကြောက်ရှာတာတွေရှိနေပါတယ်။လက်ရှိအခြေအနေကိုဖားကန်မြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ကအခုလိုပြောပါတယ်
။အခုလည်းလူတွေကတော့နတ်မော်တို့ဘယ်တို့မှဒီလိုပဲသူတို့စားဝတ်နေရေးပေါ့ဗျာသူတို့လည်းရလူရညာလုံနေကြတာအတဲအနေကတော့စိုးရင်ရတော့ဗော။ဒီအရောလည်းကျွန်တော်တို့ကတော့ထိမ့်သိမ့်လို့တော့သူတို့ပြောထားတာပဲလေ။ကျွန်တော်လည်းပြောနိုင်တာပဲရှိတော့သူတို့သက်ဆိုင်ရတော့လုံခြုံရေးပါညာသူတို့တာဝန်ရအောင်တရားဥပဒေစုံမရတော့ဟုတ်လား
။ဖားကန်ဒေသမြေပြိုကျတာနဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတကပြည်ထောင်စုဝန်ကြီး3ဦးနဲ့ကချင်ပြည်နယ်ဝန်ကြီးချုပ်အပါအဝင်အဖွဲ့ဝင်6ဦးပါစုံစမ်းစစ်ဆေးရေးအဖွဲ့ကိုဒီလ3ရက်နေ့ကဖွဲ့စည်းခဲ့ပါတယ်။စုံစမ်းစစ်ဆေးရေးအဖွဲ့ဟာဒီလ9ရက်နေ့မှာဖားကန်ဒေသကိုရောက်လာပြီးသက်ဆိုင်ရာတာဝန်ရှိသူတွေ၊ကျောင်းမြတ်လုပ်ငန်းရှင်တွေ၊မြေပြိုစဉ်ထိခိုက်ဒဏ်ရာရသူတွေနဲ့တွေ့ဆုံခဲ့သလိုမြေပြိုရာနေရာကိုလည်းတွားရောက်စစ်ဆေးလေ့လာခဲ့ပါတယ်။ဒီကနေ့မနက်9နာရီမှာတော့စုံစမ်းရေးအဖွဲ့ဟာဖားကန်မြို့ကနေပြန်လည်ထွက်ခွာသွားပြီးဖြစ်ပါတယ်။ကျွန်တော်မိုးစော်ရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။